2015ခုနှစ်နောက်ပိုင်းလုပ်တဲ့ကြဖြတ်ရွေးကောက်ပွဲတွေရဲ့ပြည်နယ်မဲဆန္ဒနယ်တွေမှာတိုင်ရင်သာပါတီတွေပိုးပြီးတော့အကောင်လာတဲ့သဘောရှိနေပါတယ်။ဒါကြောင့်လဲလာမယ့်2020ရွေးကောက်ပွဲကြီးမှာပြည်နယ်မဲဆန္ဒနယ်တွေမှာအနိုင်ရဖို့တိုင်ရင်သာပါတီတွေပြင်ဆင်လာကြသလိုနိုင်ငံရေးပါတီကြီးတွေဘက်ကလည်းအစိုးရဖွင့်နိုင်ဖို့ဆိုရင်တိုင်ရင်သာပါတီတွေနဲ့ညှိနှိုင်းဆောင်ရွက်ရမယ့်အနေအထားမျိုးဖြစ်လာနိုင်တယ်လို့သုံးသပ်ကြပါတယ်။မြမနိုင်ငံရေးမှာလူမျိုးစုတိုင်ရင်သာပါတီတွေရဲ့အခန့်ကဏ္ဍပိုးပြီးတော့နေရာရလာတာနဲ့ပတ်သက်လို့ VOA သတင်းထောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
အနာရ NLD ပါတီအနေနဲ့2015နောက်ပိုင်းဂျာဖက်ရွေးကောက်ပွဲနှစ်ခုလုံးမှာပြည်내မဲဆန္ဒနယ်တွေမှာရလဒ်မကောင်းတာကြောင့်ရော NLD နဲ့တိုင်းသားပါတီတွေဆက်ဆံရေးပြည်ပြည်ပြည်ပြည်မရှိရည်ကြောင့်မှာလာမယ့်2020ရွေးကောက်ပွဲကြီးမှာပြည်내မဲဆန္ဒနယ်တွေမှာ NLD ပါတီအခက်ကြုံနိုင်တယ်လို့နိုင်ငံရေးလေးလာသူတွေကယူဆထားကြတာပါ။တချိန်တည်းမှာပဲပြည်내တွင်းမှာရှိတဲ့လူမျိုးစုပါတီရဲ့အကြားတပါတီတည်းဖြစ်ဖို့ညှိနှိုင်းမှုတွေပေါင်းစည်းမှုတွေလှုပ်လာကြတာဟာလည်းတိုင်းရင်းသားပါတီတွေအကောင်းချက်ဖြစ်လာပါတယ်။ပြည်내လွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်တွေမှာတိုင်းရင်းသားပါတီတွေရဲ့ပါဝင်မှုအချိုးအစားများလာမှဖက်ဒရယ်စနစ်ကိုတွားနိုင်လိမ့်မယ်လို့တိုင်းရင်းသားပါတီတွေကယုံကြည်ထားကြပါတယ်။ပါတီကြီးရဲ့ထိန်းချုပ်မှုအောက်ကနေလွတ်ကင်းမှဗဟုချုပ်ကိုင်မှုအားနည်းပြီးဥပဒေပြုရေးနဲ့အုပ်ချုပ်ရေးပိုင်းမှာတိုင်းရင်းသားတွေရဲ့ပြောရေးဆိုခွင့်တွေပိုပြီးအားကောင်းလာနိုင်တယ်လို့ကချင်အမျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာကပြောပါတယ
်။တိုင်းရင်းသားတွေပေါင်းနေဆိုတာကအဓိကကကျွန်တော်တို့ရဲ့နိုင်ငံရေးစနစ်ပေါ်မှာဟိုအခြေခံပြီးပေါင်းရတာပါတီရဲ့ policy နဲ့ပဲဘိုးဘိုးကထိချုပ်ပြီးလုပ်တယ်အဲ့ဒါကဝင်လင်ပြောင်း centralization ပဲ centralization ကိုအားပြုနေတဲ့နိုင်ငံရေးစနစ်ကိုကျွန်တော်က decentralization ကိုအားပြုတဲ့နိုင်ငံရေးစနစ်ကိုသွားဖို့လိုတယ်အဲ့လိုလိုဖို့ဆိုရင်ခုနကကျွန်တော်ပြောသလိုပဲတိုင်းရင်းသားတွေရဲ့ပါတီပေါ့ဟိုဟိုပြည်ပပါတီရဲ့ထိချုပ်မှုလွတ်ကင်းတဲ့ပါတီတွေရဲ့အောင်နိုင်မှုကအရေးကြီးတယ်ဘာလဲဆိုတော့ရှင်းရှင်းလင်းလင်းမြင်သွားတာက NLD ဒီပြည်နယ်မှာ2015ကနိုင်နေဆိုတော့တိုင်းရင်းသားမဲနဲ့ NLD အမကန်နဲ့ပေါင်းမှနိုင်တာပါ USCB ကို။ဘာကြောင့်လဲဆိုတော့ USCB ကငိုခဲ့ရအမကန်မဲပြည်တိုင်ရှိပြီလား။သူကလည်းသူအဲ့ဒီမဲပေးနိုင်တဲ့အရေးအတွက်ကမပြောင်းဘူးသူက fix ပဲ။ဒီဘက်မှာကကျတော့စုပေါင်းရင်အနဲ့တိဆောက်ထားတာအဲ့ဒါနဲ့အပြတ်အသတ် landslide နိုင်တာ။အဲ့ဒါကိုအခုကျွန်တော်တို့တိုင်းရင်းသားပါတီရဲ့အယူအဆပြောင်းသွားပြီး federalism အတွက် pre-federalism စနစ်ကိုသွားဖို့ဆိုတော့ sharing လုပ်ဖို့လိုတယ်ဆိုပြီးခွဲထွက်ပြီးတော့မှကိုအချင်းချင်းပြိုင်တယ်လို့ဖြစ်တဲ့အချိန်မှာ NLD ကမနိုင်တော့ဘူး။ဒါရှင်းရှင်းလေးရဲ့။အဲ့တော့ NLD မြင်ရမှာဗာမြင်ရမလဲဆိုတော့တိုင်းရင်းသားနဲ့ alliance မလုပ်ဘဲနဲ့ USCB ကိုမနိုင်ဘူးဆိုတဲ့အဖြေထွက်သွားတယ်။ဒါကျွန်တော်အမြင်။အဲ့တော့ NLD ရှောက်လန်းမှာတိုင်းရင်းသားတွေနဲ့ conciliation မလုပ်မချင်းဘယ်တော့မှဒီအာဏာရှင်စနစ်ကိုမပြုတ်ဖြစ်နိုင်ဘူး။အလီမထားမဲ့ဆက်သွားမယ်ဆိုရင်တော့ပွင့်လင်းပြောရင်တော့2020မှာ USCB ပြန်အားကောင်းလာလိမ့်မယ်။National Conciliation ရဲ့ policy ကိုပြန်သုံးသပ်ပါလို့ကျွန်တော်အကြံဉာဏ်ပေးချင်တယ် NLD
2015ပါတီစုံရွေးကောက်ပွဲကြီးမှာ NLD ကတိုင်းရင်းသားလူမျိုးစုတွေများတဲ့ပြည်နယ်တွေမှာပါအနိုင်ရခဲ့ပေမဲ့အခု2018ဂျာဖက်ရွေးကောက်ပွဲမှာပြည်နယ်မဲဆန္ဒနယ်တွေမှာအရင်နေခဲ့ပါတယ်။ဒါကြောင့် NLD အနေနဲ့ရှေ့ဆက်သွားမယ့်လမ်းကြောင်းမှာတိုင်းရင်းသားတွေနဲ့သဘောထားညီညွတ်မှုကိုလည်းအလေးထားဆောင်ရွက်နေရလို့ NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမြူးညွန့်ကအခုလိုပြောပါတယ်။
ဒီ democracy ပါတီအောင်စုကိုကျွန်တော်တို့ဖြစ်အောင်သွားနေတာပါအဲ့တော့ကျွန်တော်တို့2008ပြည်ထောင်စုစီကံဥပဒေအရကျွန်တော်တို့လက်တွေ့အရဆိုရင်ကျွန်တော်တို့ရဲ့အဓိကပြိုင်ဘက်ပါတီကြီးကလွတ်တော်တမီယာနိုင်ရင်ကျွန်တော်က300နိုင်ရမယ်ကျွန်တော်တို့လိုအပ်ချက်ရှိနေတယ်အဲ့ဒီခါမှာကျွန်တော်တို့ကနေရာတိုင်းလိုလိုမှဝင်ပြိုင်နေရတာဖြစ်ပါတယ်အဲ့တော့တိုင်းရင်းသားပါတီတွေအနေနဲ့ပူးပေါင်းလာမယ်ကျွန်တော်တို့မြို့သားဒီမိုကရေစီအပိုင်းချုပ်နဲ့ရှေ့လမ်းစဉ်မှာသဘောထားချင်းညွတ်သွားပြီဆိုရင်တော့ကျွန်တော်တို့ဒါတွေကနော်နောက်မဟာမိတ်သဘောမျိုးဖြစ်လာနိုင်တဲ့နေရာတော့ရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကအနိုင်ရရေးဆိုတဲ့ရည်ရွယ်ချက်တစ်ခုနဲ့တော့မဲဆန္ဒနေကြီးများအပြည့်လုံချင်းမှုညီနိုင်တာတော့ကျွန်တော်လုပ်မှာမဟုတ်ပါဘူး။အရေးကြီးဆုံးကရှေ့လာမယ်နော်နိုင်ငံရေးလမ်းစဉ်နဲ့မူဝါဒတွေကိုအသေးစားညီနိုင်သဘောတူညီမှဒီဟာတွေကဖြစ်လာနိုင်တာဖြစ်ပါတယ်။
အခုလက်ရှိအားဖြင့်ပြည်내မဲဆန္ဒနယ်တွေကိုကြည့်မယ်ဆိုရင်ရခိုင်ပြည်နယ်မှာရောရှမ်းပြည်နယ်မှာပါပြည်내လူမျိုးစုအခြေပြုတိုင်းရင်းသားပါတီတွေကအားကောင်းနေပါတယ်။မွန်ပြည်နယ်မှာမွန်ပါတီ၃ခုပေါင်းစည်းထားပြီးတပါတီတဲ့အဖြစ်ရွေးကောက်ပွဲကော်မရှင်ကိုအခုနိုဝင်ဘာလထဲမှာမှတ်ပုံတင်ဖို့ရှိနေပါတယ်။ကချင်မှာဆိုလဲ KSP နာမည်နဲ့ကချင်ပါတီ၄ခုပူးပေါင်းလိုက်ပါတယ်။ချင်းပါတီ၃ခုကလည်းချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာမည်နဲ့ပူးပေါင်းထားသလိုရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီနဲ့ရခိုင်မျိုးချစ်ပါတီ APP ကလည်းမကြသေးခင်ကပူးပေါင်းထားပါရဲ့ခင်ဗျာ